Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303ညနဲ့9383လိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ဗုဒ္ဓဘူးညရဲ့အစီအစဉ်မူကကျမစုမမရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တဲရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြစ်ရရေးသဘောတူညီမှုရဖို့လိုကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။မြောက်ကျောက်ယောဂအန်ရီစောင့်ကြည့်နေကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ငွေတန်ဖိုးကျဆင်းနေတဲ့အတွက်မြန်မာပြည်သူတွေအခက်ကြုံနေရပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေမှာတော့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာတော့ American သမ္မတဟောင်း Barack Obama ကဒုသမ္မတ Kamala Harris ကိုသမ္မတရွေးကောက်ပွဲမှာ Donald Trump နဲ့ရှင်ပြိုင်ပြီးတော့ရွေးလိုက်တာကတော့မှန်ကန်တဲ့ရွေးချယ်မှုပါလို့မိကွန်းပြောလိုက်ပါတယ
်။America's ready for a new chapter. America's ready for a better story. We are ready for a president Kamala Harris.
ဒီသတင်းဆောင်မအပြည့်စုံတဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့ထဲမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြတာ။နောက်ပြီးတော့တရဦးလေချောင်းရံကောက်ွယ်ရေးလက်အောက်ခံစခန်းကိုကောက်ွယ်ရေးတပ်ဖွဲ့တွေကနေသိမ်းပိုက်လိုက်နိုင်တာ။မြန်မာနိုင်ငံမှာရေပေးတံကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ခဲ့ပြီးတဲ့နောက်မှာအရန်စံတွေကိုတိုးမြင့်တိုးလောင်မှုစီစဉ်နေတာဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကိုယ်ကျိန်မြောက်အရှေ့လေပိုင်းခီးစဉ်ဟာအင်္ဂါနေ့နှောင်းပိုင်းမှာအဆုံးသတ်ခဲ့ပြီးအစ္စရေးနဲ့ဟာမတ်စ်အကြားအပြစ်ခတ်ရစဲရေးအမြင့်ဆုံးသဘောတူညီချက်ရရှိဖို့လိုကြောင်းပြောလိုက်ပါတယ်
။ Our message isSimple, it's clear, and it's urgent.
ကျွန်တော်တို့သတင်းစကားကတော့ရှင်းပါတယ်အရေးလည်းကြီးပါတယ်အပြစ်ရဲ့ရေးနဲ့တရားခံတွေလွတ်မြောက်ရေးသဘောတူညီချက်နောက်ဆုံးပန်းနိုင်ရောက်ဖို့လိုပါတယ်အချိန်ကအရေးကြီးပါတယ်လို့ဝန်ကြီးဘလင်ကန်ကကာတာနိုင်ငံဒိုဟာမြို့ကမထွက်ခွာခင်မှာပြောဆိုခဲ့တာပါအချိန်ကြာလာတာနဲ့အမျှတရားခံတွေအသက်အန္တရာယ်စိုးရိမ်စရာကောင်းတယ်လို့ဂါဇာဒေသကလူမှုအတွက်အစားအစာဆေးဝါးလိုအပ်ချက်တွေနဲ့ဒုက္ခရောက်နေသူတွေအတွက်အချိန်ဟာအရေးကြီးပါတယ်လို့လည်းပြောပါတယ်အချိန်နဲ့အမျှဒေသရင်းမှာတင်းမာမှုတွေကြီးထွားလာမယ့်အန္တရာယ်ရှိတယ်လို့လည်းသူကပြောခဲ့ပါသေးတယ်ဒီသတင်းပတ်အစောပိုင်းခီးစဉ်အစအစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကန်ကအီဂျစ်နဲ့ကာတာနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့အတူအမေရိကန်ကပေါင်ကူညှိနှိုင်းပေးထားတဲ့အပြစ်ရရေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကလက်ခံထားတယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အမေရိကန်ကထောက်ခံမှုပေးထားတဲ့ဒီအဆိုပြုချက်ကိုဟာမတ်စ်နဲ့အစ္စရေးတို့ကတိတ်မကြိုက်ကြတဲ့သဘောတွေလည်းရှိနေပါတယ်။နောက်ဆုံးအဆိုပြုချက်ဟာအစောပိုင်းကသဘောတူထားတဲ့အချက်တွေကိုအစ္စရေးအကြိုက်လိုက်လျောပြီးပြင်ဆင်ထားတယ်လို့လည်းဟာမတ်စ်အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
။ရုရှားယူကရိန်းစစ်ပွဲစတင်တဲ့2022ခုနှစ်ကနေစလို့ရုရှားနိုင်ငံရဲ့မြို့တော်ကိုယူကရိန်းကအကြီးမားဆုံးဒရုန်းယာဉ်နဲ့တိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ရုရှားအာဏာပိုင်တွေကဒီကနေ့ဩဂုတ်လ22ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြို့တော်ကိုဥတီပြီးတော့လာတဲ့ဒရုန်းယာဉ်အလုံးကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်ဆိုတာကိုလည်းပြောပါတယ်။မနေ့ညကတော့ဒရုန်းယာဉ်45စင်းကိုပစ်ချနိုင်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မော်စကိုကိုဥတီလာတဲ့ဒရုန်းယာဉ်17စင်း Bryansk ဒေသမှာ23စင်း Bakhmut မှာ6စင်းကာလူကနဲ့ Kars ဒေသမှာ2စင်းကိုပစ်ချနိုင်ခဲ့တယ်လို့ဆိုတာပါ။ဒါကတော့ Moscow မြို့တော်ရဲ့ဒေသကိုအကြီးမားဆုံး drone နေနဲ့တိုက်ခိုက်မှုဖြစ်ပါတယ်ဆိုတာကိုမြို့တော်ဝန်စာကြီး Sobranin က Telegram မှာရေးပါတယ်။ drone ယာဉ်တွေကရည်မှန်းထားတဲ့ပစ်မှတ်ကိုမထိမှတ်ခင်မှာသူတို့ရဲ့အင်အားကောင်းတဲ့ခုခံကာကွယ်ရေးစနစ်နဲ့ပစ်ချနိုင်ခဲ့ပြီးတော့လေကြောင်းရံကာကွယ်ရေးစနစ်နဲ့ drone ယာဉ်တွေကိုပစ်ချလိုက်တဲ့ပုံမှတ်တမ်းတွေကိုလည်းရုရှားလူမှုကွန်ရက်တွေမှာထွက်ပေါ်နေပါတယ်ရှင်။
ဒီသတင်းပတ်သက်ယူကရိန်းနိုင်ငံခီးဗ်မြို့တော်ခီးစဉ်တွင်ယူကရိန်းနဲ့ရုရှားကြားကပြည်ပခါတွေကိုငင်းချင်းစွာဖြည့်ရှင်းရင်းနဲ့ပတ်သက်ပြီးသူ့အမြင်တွေကိုဝေမျှသွားမယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကဒီကနေ့ပဲပြောလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီဟာပိုလန်နိုင်ငံခီးစဉ်ကိုဗုဒ္ဓဟူးနေ့ကစတင်ခဲ့ပြီးတောက်ကြာနေမှာတော့ယူကရိန်းနိုင်ငံခီးဗ်မြို့ကိုသွားရောက်မှာဖြစ်ပါတယ်။ ဒါဟာလွန်ခဲ့တဲ့နှစ်30တည်းကယူကရိန်းနဲ့တန်တမန်ဆက်ဆံရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဝေဖန်ခဲ့တဲ့ဝန်ကြီးမိုဒီရဲ့ရုရှားခီးစဉ်နိုင်ငံခီးစဉ်အပြီးမှာသတင်းပတ်အနည်းငယ်အကြာမှာပဲယူကရိန်းခီးစဉ်သွားခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်ဟာပြီးခဲ့တဲ့လကအီတလီမှာကျင်းပခဲ့တဲ့ G7 ထိပ်သီးအစည်းအဝေးပွဲမှာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။မိတ်ဆွေမိတ်ဖက်နိုင်ငံတနိုင်ငံအနေနဲ့ဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေအမြဲဆုံးပြန်ရဖို့မျှော်လင့်ကြောင်းလည်းသူကပြောပါရရှင်
။ဒီမိုကရက်တစ်ပါတီညီလာခံဒုတိယနေ့မှာတော့သမ္မတဟောင်းအိုဘားမားတို့ဇနီးမောင်နှံကဒုသမ္မတကမလာဟဲရစ်ကိုထောက်ခံအားပေးတဲ့စကားတွေပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပြိုင်ဘက်ဒေါ်နယ်ထရန့်ကိုလည်းထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်။မနေ့ဩဂုတ်လ20ရက်နေ့ညတုန်းကပြုလုပ်ခဲ့တဲ့ပါတီညီလာခံမှာတော့ပြည်내အသီးသီးကသမ္မတလောက်ကမလာဟဲရစ်နဲ့ဒုသမ္မတလောက်တမ်ဝက်စ်တိုကိုကျယ်လောင်စွာအော်ဟစ်ပြီးတော့ထောက်ခံခဲ့ပါတယ်။သမ္မတလောက်ဟဲရစ်နဲ့ဒုသမ္မတလောက်ဝက်စ်တိုကတော့ညီလာခံကျင်းပတဲ့ Illinois ပြည်နယ်မှာကက်လျက်ရှိနေတဲ့ Wisconsin ပြည်နယ် Milwaukee ကိုသွားပြီးတော့ထောက်ခံသူတွေကိုမဲဆွယ်စည်းရုံးခဲ့ကြပါတယ်။ Democratic Party ဝင်တွေကပျော်ရွှင်စွာနဲ့ပဲညီလာခံကိုကျင်းပနေတဲ့တစ်ချိန်တည်းမှာပဲဒီနှစ်ရွေးကောက်ပွဲကတော့တစ်ဖက်နဲ့တစ်ဖက်အပြတ်အသတ်အသာစီးရမနေဘဲနဲ့နောက်ဆုံးအချိန်အထိအကြိတ်နဲ့ရှင်ပြိုင်ရမယ့်ရွေးကောက်ပွဲဆိုတာကို Democrat Party ဝင်တွေကသဘောပေါက်နေကြပါတယ်။ Republican Party ညီလာခံကျင်းပတော့က Donald Trump တဦးတည်းကိုပဲဦးစားပေးပြောဆိုခဲ့ပေမဲ့ Democratရဲ့ပါတီမှာတော့ကမလာဟဲရစ်ကိုအရင်သမ္မတဟောင်းနေနဲ့နှိုင်းရှင်ပြီးတော့ချီးမွမ်းထောပနာပြုခဲ့ကြပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1595နေပြီးတော့ထုတ်လွှင့်ပေးနေပါခင်ဗျာ
။ဗုဒ္ဓဉာဏ်ထိတန်းရောက်တဲ့တွင်ကိုဆက်လက်တင်ဆက်ပေးနေပါရရှင်။မြမအပါဝင်ကဘာတဝမ်းဘေးဒုက္ခမျိုးစုံကြုံတွေ့နေရတဲ့သူတွေအတွက်ဝိုင်းဝန်းစုတောင်းမေတ္တာပို့သပေးကြဖို့ပုပ်ဟန်မင်းကြီး Francis ကဘာတဝမ်းကခရီးရန်ဘာသာဝင်တွေကိုဒီကနေ့ထပ်မံတိုက်တွန်းလိုက်ပါတယ်။ပုံမှန်အပတ်စဉ်ကျင်းပတဲ့ဝတ်ပြုစုတောင်းပွဲမှာပုပ်ဟန်မင်းကြီးကအခုလိုမိန့်ကြားခဲ့တာပါ။
Non dimentichiamo il Myanmar in Sud Sudan.
ဒုက္ခတွေနဲ့အကြီးအကျယ်ကြုံတွေ့နေရတဲ့ယူကရိန်းကိုမမေ့ကြပါနဲ့။စစ်ပွဲတွေဖြစ်နေတဲ့မြန်မာတောင်ဆူရန်နဲ့တခြားနိုင်ငံတွေကိုလည်းမမေ့မလျော့ပဲငြိမ်းချမ်းအတွက်ဆူတောင်းပေးကြရအောင်ပါဆိုပြီးပုပ်ဟန်မင်းကြီး Francis ကဒီကနေ့လုပ်တဲ့ဝတ်ပြုပွဲမှာမိန့်ကြားခဲ့တာပါ။ယူကရိန်းမှာတိုက်ပွဲတွေပြင်းထန်နေချိန်မြန်မာနိုင်ငံမှာလည်းတိုက်ပွဲတွေပုံမှုပြင်းထန်လာနေပြီးစစ်ဘေးဒုက္ခသည်တွေတိတ်နေချီတိုးလာနေပါတယ်။အရှေ့လေပိုင်းဒေသမှာလည်းအစ္စရေးဟားမတ်စစ်ပွဲနဲ့တင်းမာမှုတွေတိုးလာနေတဲ့အတွက်ပုံဟန်မင်းကြီးကအခုလိုနိုင်ငံတကာအတိုင်းဝိုင်းကိုထပ်မံတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုနောက်ပိုင်းပုံမှုကျပြန့်လာတဲ့လက်နက်ကိုင်ပြည်ပခါတွေနဲ့တဘာဝဘေးအန္တရာယ်တွေကြောင့်လူဦးရေ 18.6 တန်းနိုင်ငံလူဦးရေ 3 ပုံတစ်ပုံလောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံး UNOCHA ကလည်းဒီလ19ရက်နေ့ကပဲသတင်းထုတ်ပြန်ထားပါသေးတယ်ရှင်
။မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးတိတိတသားသားကျဆင်းနေတာကြောင့်စားတောက်ကုန်နဲ့ဆေးဝါးအပါအဝင်အခြေခံစားတောက်ကုန်ဈေးနှုန်းတွေအစမတန်ထိုးတက်ကုန်ပြီးတော့ပြည်တွင်းဆင်းတဲ့စီးပွားရေးကျဆင်းမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံသူနိုင်ငံသားတွေမှာကြီးမားတဲ့ခက်ခဲမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်တုန်းကလည်းမြန်မာကျပ်ငွေတန်ဖိုးကအစမတန်ထိုးချခဲ့ပါတယ်။ပြင်ပပေါက်ဈေးအခုလာစောပိုင်းတုန်းကအမေရိကန်ဒေါ်လာ1ဒေါ်လာကိုငွေလဲနှုန်း9000ကျပ်ရှိခဲ့ရာကနေအနည်းဆုံး8500ကျပ်အထိကျဆင်းသွားတာပါစစ်ကောင်စီဘက်ကငွေစက်ကူတွေကိုအစမတန်ရိုက်နှိပ်ပြီးတော့မှထုတ်ဝေနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှဒေါ်လာနဲ့လဲလှယ်တဲ့အခါမှာမြန်မာကျပ်ငွေတန်ဖိုးကတိတိတသားထိုးကျသွားတာလို့ကုန်သည်တချို့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ရိုက်တာသတင်းမှဖော်ပြပါတယ်နိုင်ငံသူနိုင်ငံသားတော်တော်များများကထိုင်းဘက်ငွေကိုငွေစုနေကြတယ်လို့ထိုင်းနိုင်ငံမှာနေထိုင်ပြီးတော့ငွေလဲလှယ်မှုလုပ်ငန်းကိုလုပ်ကိုင်နေတဲ့အမည်မဖော်လိုသူရဲ့ပြောဆိုချက်ကိုကိုးကားပြီးတော့လည်းဖော်ပြခဲ့ပါတယ်။လက်ရှိမှာတော့ပြည်ပမှာပေါက်နေတဲ့ငွေလဲနှုန်းက1ဒေါ်လာကို6000ကျပ်လောက်အထိပြန်ကျလာပြီးတော့ဗဟိုဘဏ်ကသတ်မှတ်ထားတဲ့တရားဝင်ငွေလဲနှုန်းကတော့မနေ့ဩဂုတ်လ20ရက်နေ့မှာ1ဒေါ်လာကို2100ဖြစ်ပေမဲ့အွန်လိုင်းမှာတော့3400ကျပ်နဲ့အယောင်းဝယ်ဖြစ်နေတယ်လို့ဆိုပါတယ်ရှင်။
ဒေတာရင်းနိုင်ငံတချို့မှာကူးစက်မှုတွေတွေ့ရှိနေရတဲ့မြောက်ကြောက်ယောဂါကိုအနီးကပ်စောင့်ကြည့်မဲ့အကြောင်းစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာလောလောဆယ်ဒီယောဂါကူးစက်နိုင်ခြေသိပ်မရှိသေးပေမဲ့အင်းကြီးချင်းနိုင်ငံတွေမှာဖြစ်ပွားလာနေတဲ့အတွက်သတိထားစောင့်ကြည့်နေတဲ့အကြောင်းဒီလ19ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။ အပြည်ပြည်ဆိုင်ရာလေဆိပ်တွေစိတ်ကန်းတဲ့နေဆက်အဝင်အထွက်နေရာတွေမှာယောဂစောင့်ကြည့်တာအပြင်လူလူကြားမှာယောဂကာကွယ်ရေးအသိပညာပေးတာတွေအရှိန်မြှင့်လှုပ်ဆောင်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိချင်းထိုင်းနိုင်ငံမှာတော့ဥရောပနိုင်ငံသားတဦးမှမြောက်ကျောက်ယောဂစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းထိုင်းယောဂထိန်းချုပ်ရေးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ယောဂကူးစက်ခံထားရတဲ့ဥရောပနိုင်ငံသားဟာလွန်ခဲ့တဲ့သတင်းပတ်ကအာဖရိကကနေရောက်လာတာဖြစ်ပြီးဒီယောဂရဲ့ဇင်းမြစ်မျိုးရိုးကိုစစ်ဆေးထားတယ်လို့ပြောပါတယ်ရှင်။
ကုလသမဂ္ဂကခန့်ထားတဲ့အာဖဂန်လူခွေးဆိုင်ရာအထူးကိုယ်စားလှယ်ရစ်ချတ်ဘင်နက်ကိုအာဖဂန်နစ္စတန်နိုင်ငံထဲကိုဝင်ရောက်ခွင့်တာလီဘန်အစိုးရကပိတ်ပင်လိုက်ပါတယ်။လူခွေးအခြေအနေတွေကိုစောင့်ကြည့်စစ်ဆေးနေတဲ့အထူးကိုယ်စားလှယ်ကဝါဒဖြန့်တာတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပြီးတော့အခုလိုမျိုးပြည်ဝင်ခွင့်ပိတ်ပင်လိုက်တာဖြစ်တယ်လို့တာလီဘန်အစိုးရပြောခွင့်ရကအာဖဂန်ဒေသရင်းတိုလိုအတန်လွှင့်ဌာနကိုပြောခဲ့တာပါ။2022ခုနှစ်တုန်းကအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရအာဏာရယူခဲ့ပြီးတဲ့နောက်တစ်နှစ်အကြာ2022ခုနှစ်အတွင်းမှာပဲအာဖဂန်နိုင်ငံတွင်းမှာလူခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်ဖို့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကနေရစ်ချတ်ဘန်နက်ကိုအထူးကိုယ်စားလှယ်ဖြစ်နေခန့်အပ်ခဲ့တာပါ။အာဖဂန်ဒီမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်မှာတာလီဘန်အစိုးရရဲ့ဆက်ဆံမှုကတော့လူသားထုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရာရောက်နိုင်တယ်ဆိုပြီးပြောဆိုနေတဲ့အထူးကိုယ်စားလှယ်ဘန်နက်ကိုအာဖဂန်နိုင်ငံထဲကိုအကြိမ်များစွာတွားရောက်ခွင့်ပြုပြီးတော့မှအခုတစ်ကြိမ်တာလီဘန်အစိုးရကိုပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးလူခွင့်ကောင်စီဘက်ကတော့လောလောဆယ်မှာတုံ့ပြန်ချက်ထွက်မလာသေးပါဘူးရှင်။ပေါ်ဘူးညရဲ့ထိတ်တန့်ရောက်တဲ့ရင်တွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံရဲ့နောက်ဆုံးရ American နိုင်ငံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ Chicago မြို့မှာကျင်းပနေတဲ့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာတော့ American သမ္မတဟောင်း Barack Obama မိကွန်းပြောကြားပါတယ်။ဒုသမ္မတ Kamala Harris ကိုလာမယ့် November သမ္မတရွေးကောက်ပွဲမှာ Donald Trump ကိုရှင်ပြိုင်မှုအတွက်မှန်ကန်တဲ့ရွေးချယ်မှုပါဆိုတာကိုသမ္မတဟောင်း Barack Obama ကပြောခဲ့တာပါ။ကက်သရင်းဂျက်ပစင်ပေးပို့ထားတဲ့သတင်းကိုကိုငိမ့်ချန်ကတင်ပြပေးထားပါဗ
ျ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုနေရက်ပြန်လာတယ်လို့မျိုးရှီကာဂိုမြို့ညီလာခံမှာကြိုဆိုခဲ့ပါဗ
ျ။ America's ready for a new chapter.
American ဟာစာမျက်နှာတစ်ခုအတွက်အဆင့်သင့်ဖြစ်နေပါပြီ။ American ဟာပိုကောင်းတဲ့ဇလန်းအတွက်အဆင့်သင့်ဖြစ်နေပါပြီ။ American ဟာသမ္မတကမ်မလာဟဲရစ်အတွက်အဆင့်သင့်ဖြစ်နေပါပြီ
။အိုဘားမားဟာဟဲရစ်နဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်အကြားကွာခြားချက်ကိုနှိုင်းယှဉ်ပြခဲ့ပါတယ
် Kamala Harris won't be focused on her problems she'll be focused on yours
Kamala Harris ဟာသူ့ပြဿနာတွေနဲ့ရှုပ်နေမှာမဟုတ်ပါဘူးခင်ဗျားတို့ပြဿနာတွေကိုအာယုံဆိုင်ဖြေရှင်းပေးမှာပါသမ္မတတယောက်အနေနဲ့သူ့ကိုထောက်ခံတဲ့သူတွေအတွက်ကိုပဲလှုပ်ပေးပြီးတော့ဒူးမထောက်တဲ့သူတွေတစ္ဆာမခံသူတွေကိုပြစ်ပေးတာမျိုးလုပ်မှာမဟုတ်ပါဘူးအမေရိကန်တွေအားလုံးအတွက်လှုပ်ပေးမှာပါဒါဟာကမ္မလာဖြစ်ပါတယ
်သမရာဟောင်းအိုဘားမားကိုဇနီးဖြစ်သူမီရှဲကမိတ်ဆက်ပေးခဲ့တာဖြစ်ပြီးကမ္မလာရဲ့မဲဆွယ်စည်းရုံးတဲ့ကာလတိုးတောင်းတဲ့အတွက်ဒီမိုကရက်တစ်အနေနဲ့ပိုကြိုးစားဖို့မီရှဲကပြောသွားပါတယ
် We cannot indulge our anxiety
ကမ္မလာရွေးကောက်ခံရဖို့ကျမတို့လုံနိုင်တာတွေအားလုံးမလုပ်ပဲကမ္မလာလိုလူမျိုးကိုဒီတိုင်းပြည်ကရွေးပါမလားဆိုတာကျမတို့စိတ်ပူနေလို့မရပါဘူ
း
ဒီလအစောပိုင်းမှာပဲဒီမိုကရက်တစ်အနေနဲ့သူတို့ရဲ့ပါတီသမ္မတလောင်းကိုတရားဝင်ရွေးချယ်ပြီးဖြစ်ပေမဲ့လည်းအခမ်းအနားနဲ့ကျင်းပတဲ့ပြီးနယ်အလိုက်မဲပေးချိန်မှာတော့သူတို့သမ္မတလောင်းကိုတက်တက်ကြွကြွထောက်ခံခဲ့ပါတယ
် For the first black woman president of the United States of America All 34 of our votes for our next black woman and first South Asian president
Wisconsin ပြည်နယ် Milwaukee ကိုမဲဆွယ်စည်းရုံးဖို့ရောက်နေတဲ့ Harris ကအဝေးကနေပြည်နယ်ကိုယ်စားလှယ်တွေကိုကျေးဇူးတင်ခဲ့ပါတယ်
။ So to everyone in Chicago and across America, thank you. Thank you.
Harris ရဲ့အမျိုးသား Dolph Emhoff ရဲ့မိန့်ခွန်းကိုလည်းဒီမိုကရက်တွေကြားခဲ့ရပါတယ်
။ She'll lead from the belief that
သူ့ရဲ့ဦးဆောင်မှုပုံစံကကျွန်တော်တို့ဘယ်နေရာကလာလာဘလို့ပုံစံပဲဖြစ်ဖြစ်ကျွန်တော်တို့စိုးရိမ်တာတွေအတွက်မဟုတ်ပဲကျွန်တော်တို့ယုံကြည်ရာအတွက်တိုက်ပွဲဝင်နေတဲ့ဆိုရင်ကျွန်တော်တို့ဟာအားအကောင်းဆုံးပဲဖြစ်ပါတယ
်ဒုတိယနေ့ညမှာတော့ Trump အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့ Harris ကိုထောက်ခံတဲ့ Republican တာဝန်ရှိသူတွေလည်းတက်ရောက်မိန့်ခွန်းပြောခဲ့ပါတယ် Arizona ပြည်နယ်မီဆာမြို့က Republican မြို့တော်ဝင် John Guy က
Trump made a lot of lofty promises
Trump ကဂရီအကြီးကြီးတွေပေးထားပါတယ်စီးပွားရေးတိုးတက်မှုအတိုင်းအဆမရှိတက်မယ်American ထုတ်လို့ရေလုပ်ငန်းတွေပြန်ဆမယ်နေဆက်လုံခြုံမယ်ဒါတွေအားလုံးဟာအပြောတွေပါပဲ
ဗုဒ္ဓဘူးနေ့ညမှာတော့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝော့စ်အနေနဲ့ပါတီရဲ့ဒုသမ္မတလောင်းအဖြစ်ရွေးကောက်တာကိုတရားဝင်လက်ခံမိန့်ခွန်းပြောမှာပါခင်ဗျာ
။ဒါကတော့ရှီကာဂိုမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့ရဲ့နောက်ဆုံးသတင်းတွေကိုစူးစီးပြီးတော့ကိုငိမ့်ညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA American တန်ကနေဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံအထူးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နှားနေပါတယ်။
American ပြည်အောင်စုမှာ Democratic Party ညီလာခံကိုကျင်းပနေပြီးလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတ Kamala Harris ကိုပါတီညီလာခံကနေတည်ဝင်အတည်ပြုဖို့ရှိပါတယ်။အခုလာမယ့် American Senate ချင်းကြာသပတေးနေ့ညနေပိုင်းမှာတော့ဒုသမ္မတ Kamala Harris ကပါတီသမ္မတလောင်းဖြစ်တဲ့တည်ဝင်လက်ခံမိန့်ခွန်းပြောဖို့ရှိပြီးအဲ့ဒီတပြိုင်တည်းထဲမှာပဲ VOA မြန်မာပိုင်းကနေပြီးရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါ။မြန်မာစံတော်ချိန်တောက်ကြနှစ်မနက်9နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်ကြာသပတေးနေ့ည9နာရီကစပြီးတော့2နာရီကြာထုတ်လွှင့်မယ်ဒီအထူးစီစဉ်မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိတ်ကွန်းတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုမီဒီယာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ကျမတို့ VOA American အတန်းကနေ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံအထူးစီစဉ်တွေကိုတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နှဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကစီးရီးပြည်ပခါတွေကိုတင်ပြပေးကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့အနီးမှာတော့စစ်ကောင်စီတပ်တွေကအင်အားဖြည့်တင်းနေပါတယ်။ဒါကြောင့်မလို့တိုက်ပွဲတွေပြင်းထန်လာမှာကိုဒေသခံပြည်သူတွေစိုးရိမ်နေကြပါတယ်။မကြသေးခင်တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကလည်းအရေးပေါ်အကူအညီတွေလိုအပ်နေချိန်မှာအခုလိုစီးရီးတင်းမာမှုတွေဖြစ်နေတာပါ။ရှမ်းပြည်နယ်တောင်ပိုင်းဘက်ကစီးရီးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါတယ်။
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့အရှိတ်လွယ်ဆောင်တဲ့လွယ်ထွဲကျေးရွာတစ်ဝိုက်မှာဗဟုအမျိုးသားလူမျိုးရေးတပ်မတော် PNLA နဲ့စစ်ကောင်စီတပ် PNO ပြည်သူစစ်ပူးပေါင်းအဖွဲ့တို့ကြားဒီလာဇန်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါလက်တလောတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာမရှိပေမဲ့စစ်ကောင်စီတပ်ဖွဲ့တွေအင်အားဖြည့်တင်းနေတာကြောင့်အခြေအနေဟာတင်းမာနေတယ်လို့လဲဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒေသခံတယောက်က VOA ကိုပြောပါတယ်
မင်းဒီလိုမဟုတ်ဘူးအကောင်လုံးကဆက်မိုက်ဖြစ်တယ်သူညာတော့ကြောက်ကြီးကြောက်တော့ဖြစ်တော့ဘူးအရင်ကြီးဤကောင်လို့အကြီးကြီးတော့ဖြစ်တော့ဆက်ဆက်ဆက်ပဲမြောက်ဆက်ကို၄နေရ၅နေ၆နေရကိုနေရလောက်ဆိုင်တော့တယ်ဒီဆိုင်မျိုးဒီမှာ၅နေရမျိုးရဲ့ပြင်ဖက်မှာ၄နေရ
စီဇာမျိုးဘက်မှာစစ်ကောင်စီတပ်တွေအင်အားဖြည့်တင်းထားတာနဲ့ပတ်သက်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူဇီဝရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့သလိုပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNLA ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကိုမေးမြန်းထားပေမဲ့လက်တလောတုံ့ပြန်တာမရှိသေးပါဘူးပေးလို့ရာကိုတိမ်းရှောင်သွားတဲ့စီဆိုင်မြို့ခံတူကလက်လက်ကြီးပြစ်ခတ်တံတွေနေစဉ်ဆိုးသလိုကြားနေရတယ်လို့ပြောပါရယ
်ခုလည်းဖဲဖဲမှလည်းပြန်လို့မရအောင်ချင်းဟုတ်ဤတော့လည်းဖဲနေနေတော့လေလက်လက်ကြီးကြောကြားတယ်ဟုတ်အမြဲတမ်းမဟုတ်တည်းဒီရတော့ခဏခဏနေတိုင်းကြားညာဘက်ဆိုလို့ကြားခုကနည်းနည်းတော့ဟိုတော့တရက်ကို၄၅ချက်ပေါ့နော်အဲ့လောက်ပဲညာဘက်ဆိုတခါတမီတရက်တမီကြောတိတ်အတန်တိတ်ဒီတခါတမီကြောလုံးဝမိဒါမိဒါထူမှာပေါ့နော
်စီရေးတင်မာမှုတွေကြာဒေသခံအရက်သားတေကြီးထိခိုက်မှုတွေလည်းရှိနေပါတယ်ဩဂတ်စ်လ14ရက်တုန်းကလည်းစီဆိုင်မြို့နယ်အရှိတ်ပန်အောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်40အရွယ်ရှိတဲ့အမျိုးသမီးတဦးသေဆုံးပြီးတော့၃နှစ်အရွယ်ကလေးငယ်ဒဏ်ရာရရှိခဲ့ကြောင်း PNLA ကဩဂတ်စ်လ15ရက်နေ့မှာထုတ်ပြန်ထားပါတယ်တိုက်ခတ်မှုဟာ PNO ပြည်သူစစ်အဖွဲ့လက်ချက်အဖြစ်ပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရပါဘူးဒေတာတည်ငြိမ်မှုမရှိသေးတာမို့တောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေကနေရမပြတ်နိုင်ကြသေးပါဘူးဘေးကင်းတဲ့ကျေးရွာဖုံးကြီးကြောင့်တဲ့တောတောင်တွေထဲယာယီအမိုးကတဲထိုးပြီးတော့ဖြစ်သလိုနေထိုင်ကြရတာပါဒေတာခန်တွေကာလာကြာရှည်တင်းရှောင်ရတာနဲ့အများစားနေရင်ကအကြက်တဲရင်ဆိုင်လာရတဲ့အကြောင်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတူကဗီဒီယိုကိုအခုလိုပြောပြပါဗျာ
က်ခေါက်ပေါ်လည်းအများရှိတယ်ရောက်လာတယ်သူကတော့တော်တော်များများချန်ကြမှာပဲလိုက်နေရအဲ့လိုပေါ်နေလို့အကျိုးရကြများတယ်အဲ့ဒီကောင်မင်းအောင်မှာတော့ပြီးတော့ပြဲထူးနေတယ်သူကပုံများနေတယ်ဒီကဆမကြီးခါရီမူကာရီပေါ်ပြီးမူရင်းဆိုတော့လေစီးဝါးတွေတော့ဟိုကဲခဲလာတယ်
စိုက်ခေါင်ဆံပြကြီးရွာဖုန်ကြီးကျောင်းတစ်ခုမှာခိုးလုံနေတဲ့စီဆိုင်မြုပ်ခန့်တူကနေရထိုင်ခင်းအတွက်တွေးပူစရာမလိုပေမဲ့နေ့စဉ်စားရင်းတောက်ရည်အတွက်အခက်အခဲဖြစ်တယ်လို့ပြောပါတယ်
။အဖို့တောက်ဖို့ပဲပေါ့နော်။အဲ့ဒါပဲပူရတယ်။ဒီကရာထိုင်ချက်ချော်ဒီဖုန်ကြီးကျောင်းမှာပေါ့နော်။ဒီဆက်လီအလုံးလူချမ်းလိုက်ခေါ်တော့လိုက်တာပေါ့နော်။နေ့စားလိုက်တာ။လုံးလောက်တော့မဟုတ်ဘူးပေါ့နော်။ချီတာပြောတော့မှာနော်ကိုကချီချောင်းဆိုအသားငါဆိုတိတ်မစားရဘူးပေါ့နော်ဒီဟင်းဒီရပ်ပြီးပေါ့
မြန်မာနိုင်ငံအနှံ့မှာပဋိပက္ခတွေနဲ့ကပ်ဘေးဆိုးတွေကြောင့်ကလေးငယ်6တန်းအပါဝင်ခံပန်းချေလူပေါင်း 18.6 တန်းဟာအရေးပေါ်စာနာမှုအကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီသတင်းပတ်ထဲကြားရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေမှာသတိပေးထားပါတယ်ရှင်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့အနီးမှာဆေးရည်တင်းမာနေတဲ့အခြေအနေအလိမ္မာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရဦးလေးချောင်းရံကာကွယ်ရေးလက်အောက်ခံစခန်းတစ်ခုကိုကာကွယ်ရေးအဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းတရဦးမြို့နယ်ကစစ်ကောင်စီလေးချောင်းရံကာကွယ်ရေးလက်အောက်ခံတပ်စခန်းတစ်ခုကိုသိမ်းပိုက်လိုက်နိုင်ပါတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါရယ်။တချိန်ထဲမှာပဲမန္တလေးတိုင်းနထိုးကြီးဘက်မှာလည်းစစ်ကောင်စီဘက်ကလေးချောင်းကနေတိုက်ခိုက်နေလို့ဒေသခံပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေပါရယ်။မန္တလေးတိုင်းကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါရယ်။
မန္တလေးတိုင်းတရဦးလေးစိအနောက်တောင်ဘက်14မိုင်အကွာမှာရှိတဲ့တရဦးလေးချောင်းရံကာကွယ်ရေးတပ်ရဲ့မြိုင်သာကြေးရွာအနီးကစခန်းကိုမနေ့ကပဲသိမ်းပိုက်လိုက်တာလို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စခန်းကိုတိုက်ခိုက်ဖို့ချင်းကပ်လာချိန်မှာစစ်ကောင်စီတပ်ဖွဲ့တွေဆွန့်ခွာသွားခဲ့ရာကသိမ်းပိုက်နိုင်ခဲ့တာလို့လည်းတရဦးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်
။တက်ခဲ့ချင်းမြိုင်သာအောင်ချမ်းသာဆိုတဲ့ရွာ300ကျားကမြိုင်သာလေးချောင်းရံကာကွယ်ရေးတပ်စခန်းကိုမနေ့က20ရက်နေ့နေ့လယ်12နာရီအချိန်လောက်ကနေစပြီးတော့ကျွန်တော်တို့ချင်းကပ်ခဲ့ပါတယ်။ဒီစခန်းကတော့စစ်ကောင်စီရဲ့လေကြောင်းရံကာကွယ်ရေးတပ်ဆိုတာထက်ကိုဒီလေကြောင်းရံကာကွယ်ရေးတပ်ရဲ့အကင်းစခန်းတဘုံမျိုးပါခင်ဗျစခန်းအတွင်းမှာအရင်ကဆိုရင်တော့စစ်ကောင်စီတပ်သားအင်အား20 30လောက်တော့အများကြီးလို့ရှိနေတယ်လို့ကျွန်တော်တို့သိထားရပါတယ်အချိန်တစ်နာရီကျော်2နာရီနီးပါးစောင့်ကြည့်ပြီးတဲ့အချိန်မှာဒီစခန်းအတွင်းမှာကထူးခြားတဲ့အုံပြန်မှုမရှိတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲဘော်တွေအားလုံးသတိထားပြီးတော့စခန်းကိုဝင်ရောက်စီးနင်းခဲ့ပါတယ်ဒါဝင်ရောက်စီးနင်းသွားတဲ့အခါမှာဆိုရယ်စခန်းကလက်တလုံးမှဒါစွန့်ခွာသွားတဲ့အနေအထားမျိုးမှရှိပြီးတော့စာနယ်ရိတ်ခါအနေငယ်နဲ့အရိစဝစစ်စာအဟောင်းဒါတွေပဲကျွန်တော်တို့တွေ့ရှိခဲ့တယ်ဗောဗျာဒီစခန်းထဲမှာလူသူတို့ရဲဘော်သူတို့လူရဲလို့လည်းကျွန်တော်တွေ့တာရတော့မရှိဘူးဗောဒါကြောင့်မို့လို့ပဲကျွန်တော်တို့တော်လိုင်းအင်အားစုတွေအားလုံးဒီစခန်းအတွင်းမှာလိုအပ်တဲ့ရှင်းလင်းစရာရှိတာတွေအားလုံးကိုဖြည့်ဆည်းရှင်းလင်းထားခဲ့ပြီးတော့ဒီစခန်းရှိရအလန်တိုင်းမှာကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်အလန်တော်ကိုလွှင့်တင်ပြီးတော့ပဲကျွန်တော်တို့စခန်းကနေပြန်လဲဆုတ်ခွာလာခဲ့ပါတယ
်။ဒိမ့်ပိုက်လိုက်တဲ့စခန်းဟာတရဦးမြို့နယ်အထက်ပါဝင်ပြီးနထိုးကြီးမြို့နယ်အဆက်နဲ့၄မိုင်ခန့်ကွာဝေးပါတယ်။မြိုင်သာစခန်းမှာအရင်ကစစ်တပ်ကအင်အား30ခန့်တပ်ဆွဲထားပေမဲ့နထိုးကြီးမြို့ပေါ်ကိုကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခြင်းကဆက်လို့စခန်းကိုဆွန့်ခွာသွားတာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နထိုးကြီးမြို့နယ်တွေကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီက၂ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့လို့နှစ်ဦးသေဆုံးပြီးတော့ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါရယ်။အောက်ကလ20ရက်နေ့လယ်ပိုင်းမှာနထိုးကြီးမြို့နယ်တောင်သာမြို့အဆက်ကကွန်းအုံရွာကိုလေကြောင်းကတိုက်ခိုက်ခဲ့ပြီး21ရက်မနက်ပိုင်းမှာတော့နထိုးကြီးမြို့နယ်မြင်းချံမြို့အဆက်ကလက်ဝဲနဲ့မြင်းနီရွာကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာခံခဲ့ရကြောင်းဒေသခံတယောက်ကပြောပါရယ်။
မနေ့ကနှစ်ဖက်မျိုးနယ်မှာပဲကွန်းအောင်ရွာမှာဖြစ်တယ်12နာရီ30လောက်ကဟောတို့လိန်နဲ့လာရွှေချသွားတာပြတိုက်ပွဲလည်းမဖြစ်ပါဘူးဟောအဲဖုံးကြောင်းမကြာဘူးအာမနေ့ကချက်ချင်းပဲနှစ်ဦးတည်တယ်အခု4ဦးကတော့အပြစ်ခံတန်ရာရတယ်ပေါ့နော်အဲ့ဒါအထိုးကြီးဆေးုံပဲသွားတယ်ပေါ့ဟောအဲဒီနေ့ကကျတော့လေအဲ့ကမနေ့ကဖြစ်တဲ့ရွာနဲ့ဆို2မိုင်လောက်ပဲဝေးမယ်အဝဲမြင့်နေပေါ့အမျိုးသမီးတူတင်မထီရလို့ပြောတာပဲမိုင်းကနှစ်ဆအထီရလို့ပြောတာပဲ
မန္တလေးတိုင်းကစီးရီအခြေအနေနဲ့ပတ်သက်လို့တီးကြအထီပြုတ်လို့မရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလဲလက်တလုံးမတွေ့ရသေးပါဘူး။လက်ဝဲရွာနဲ့မြင်းနီရွာဟာအရင်ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းနေအိမ်300နီးပါးမီးလောင်ပျက်စီးမှုနဲ့ကြုံခဲ့ရတဲ့ကြေးရွာတွေလည်းဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့ကစလို့နထိုးကြီးမြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပြင်တရုတ်ရင်းနှံပိုက်လိုင်းအဆောင်စခန်းကိုပါစတင်တိုက်ခိုက်ခဲ့ပြီးမြင်းကြံခရိုင်အထူးစစ်ဆင်ရေးကိုစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တောင်သာငဇုံစတဲ့မြို့နယ်တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေနဲ့ရဲစခန်းတွေကိုကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်နေတာလည်းဖြစ်ပါတယ်။နထိုးကြီးမြို့နယ်နဲ့တောင်သာမြို့နယ်မှာ
စစ်တပ်ရဲ့အုပ်ချုပ်ရေးရန်နေရာပြတ်ပြားသွားပြီးတော့ဈေးနဲ့စာတင်ကြောင်းတွေပိတ်ထားပြီးအစိုးရရုံးတွေလည်းပိတ်ထားပါတယ်ခင်ဗျာ
ဒါကတော့မန္တလေးတိုင်းတရဦးမြို့နယ်ကစစ်ကောင်စီလေကြောင်းရန်ကာကွယ်ရေးလက်နက်ကင်ဒီမှာတပ်စခန်းတစ်ခုကိုတင်ပိုက်လိုက်နိုင်တယ်ဆိုတာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောတဲ့နောက်ဆုံးအခြေအနေကိုစီသူတင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာရေဘေးဒဏ်တင့်တဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ခဲ့ရပြီးတဲ့နောက်မှာအရန်ဆန်တိုးမြင့်တိုးလောင်မဲ့အစီအစဉ်ကိုစီစဉ်နေတဲ့အခြေအနေတင်ပြပေးကြပါတယ်ဒီနှစ်မှာတော့မြန်မာနိုင်ငံမှာစံစဘာအရန်တိုလောင်မှုပမာဏကိုစံစဘာအတင်းချုပ်ကတုံ့ပြန်လိုက်ပါတယ်စံဟိတ်တသန်းကိုကနဦးတိုလောင်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာရေဘေးဒဏ်ထင့်ခဲ့ပြီးတဲ့နောက်မှာစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ခဲ့ရတာပါဒါကြောင့်မို့လို့အရန်စံတိုးမြင့်တိုလောင်မဲ့အစီအစဉ်ထွက်ပေါ်လာတာပါမြန်မာနိုင်ငံမှာအရန်စံတိုလောင်မဲ့အစီအစဉ်တင်တဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစံကျော်တင်ပြပေးထားပါတယ်
ဒီနှစ်မှာ24ပြည်108ပေါင်ပါတဲ့ဆန်အေးရီတတန်းကိုအရန်ဆန်အဖြစ်တူလောင်သွားမယ်လို့စစ်ကောင်စီရဲ့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနနဲ့ဆန်စပါးအသင်းချုပ်ကထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့2023ကပြည်ပကိုဆန်3တန်တင်ပို့ရင်အရန်ဆန်တိတ်အောင်စုဆောင်ခဲ့တာပါ။ဒီနှစ်မှာတော့ဆန်တတန်းတင်ပို့ရင်ဆန်တိတ်ကနေ3ရိတ်အထိအရန်ထားဖို့စစ်ကောင်စီနဲ့ဆန်စပါးအသင်းချုပ်ဘက်ကမကြသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ဆရာနာတင်ပြီးနောက်ပိုင်းနိုင်ငံရေးအကျက်တွဲတွေပေါ်ပေါက်နေတယ်လို့ရေဘေးကြောင့်စိုက်ပျိုးမြေတွေထိခိုက်ပျက်စီးနေချိန်မှာအခုလိုစီစဉ်ခဲ့တာလို့လည်းမြန်မာနိုင်ငံတောင်သူလယ်သမားတမကဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်။အထက်လုံးတွေကတော့ညော့မယ်။ဒီနေ့ညော့မယ်ပေါ့နော်။လေယာဉ်မြေတွေမှာအဲစကားတွေအခုလိုကြီးကြီးမြုပ်နေတဲ့အတွက်အခြေသေးမိတဲ့စကားတွေမရှိရရှိမှုတွေနေပါမယ်။အဲ့တော့အထက်လုံးတွေညော့မယ်။အဲဒါမို့နောက်ကြည့်လို့အချိန်ကြီးတိုင်းစကုမှတ်ခုအချိန်ကြီးအဲဒီဒီကောင်ကတော်တော်လေးတင်းကျပ်တောင်မို့ပေါ့ကွာအဲ့လိုအချိန်ကြီးကြရင်တော့တော်တော်လေးဒီစံလေးမှာအခက်အခဲကြီးရှိလာနိုင်တယ်အဲ့ဒါကိုကြိုမြင်လို့လေသူတို့ဒီဥစ္စာကိုအရင်စံအနေနဲ့ပို့ပြီးတော့တိုးဆောင်လာလက်ဖြစ်ခြင်းဖြစ်နိုင်တယ်အဲနောက်တစ်ခုကတော့နိုင်ငံရေးအခြေအနေကြောင့်လည်းဖြစ်နိုင်တယ်လို့အမှားအနေနဲ့ပေါ့နော်
အစိုးရရဲ့စိုက်ပျိုးစည်းချင်းငွေကိုအခြေမဆက်နိုင်သေးတဲ့လယ်သမားတွေကဒီနှစ်မှာချင်းငွေထပ်မရပါဘူး။ဒါကြောင့်ကိုစည်းနဲ့ကိုပြန်ပြီးထူထောင်ရလို့စိုက်ရိတ်ကများတဲ့လယ်သမားတယောက်ကိုကျပ်သိန်း150ကျော်လောက်ထပ်ကုန်နိုင်ကြောင်းဒေါ်စုစုနွေကပြောပါရယ်။အခုနှစ်မြေကြီးကြီးတာကမနစ်ကလောက်ပမာဏမများပေမဲ့တချို့ဒေသတွေမှာရက်အတော်ကြာအောင်ရေလွှမ်းနေခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒလေ့လာသူတွေကသုံးသပ်ထားပါရယ်။ပဋိပက္ခဒေသတွေမှာဆိုအထွက်နှုန်းကတဝက်လောက်ကျသွားနိုင်တယ်လို့ရခိုင်တောင်သူလယ်သမားတမကဥက္ကဋ္ဌဦးကျော်စံက VOA ကိုပြောပါရယ်။
ဒီနေ့ကတော့ဒီတောင်သူလေသမားတွေနဲ့စုရင်ကအမြင့်ဆုံးအနေထားရောက်ခဲ့ရလို့သုံးသပ်ရရတယ်။အဲမုံတန်းတို့ပြီးတော့တပါဝအန်ဒီရတို့အဲဒီဘက်မှာစစ်ပွေးစစ်တန်တို့ပေါ့အဲတောက်ချောက်ခံလာတဲ့အနေထားအောက်မှာအခုကတော့ဒီနေ့မှာကဆက်ပြီးတော့ဒီစိတ်ဧကတဝဲလောက်ဟောရောကြတော့တဲ့အနေထားရှိနေတယ်။အဲ့ဒီချိန်မှာမှဒီတောင်သူတွေကပေါ့တော်တော်ကြီးရှိဘူးဒီတော့ဒီဘောကဒီဆရာမရှိတော့အဲဟိုအလုံးမဖြစ်ဘူးဘောတည်းရောမတော့နိုင်ဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့အဆင်တော့တော်တော်ရှင်းတော့နိုင်တဲ့အနေထားရှိနေတဲ့အတွက်ကြောင့်ပေါ့ဆိုရင်ဇာတော့တော်တော်ကောက်နေကြဒီနေ့ပါ
ပြည်တွင်းမှာအတိအကစားသုံးတဲ့ဆန်ချောတွေကပို့ကုန်မရှိလို့နှစ်တိုင်းစိုးရိမ်ရန်မရှိပေမဲ့ဒီနှစ်အထွက်နှုန်းကြတာကပို့ကုန်ဝင်ငွေကိုပါထိခိုက်လာနိုင်ခြင်းရှိနေတာပါဒါကိုစစ်ကောင်စီဘက်ကစိုးရိမ်နေတာဖြစ်တယ်လို့လယ်သမားတချို့ကခံမှန်းသုံးသပ်ကြပါတယ်နိုင်ငံခြားငွေလဲနှုန်းနဲ့အထွေထွေကုန်ဈေးနှုန်းတွေမတည်ငြိမ်တဲ့အတွက်ဇွန်လထဲမှာဆန်ချောတိတ်ရဲ့ဈေးနှုန်းကကျပ်နှစ်သိန်းအထိရောက်ခဲ့တာပါဒီနေ့အထိလည်းတချို့ဆိုင်တွေမှာရွှေဘူပေါ်ဆန်းမွေးလို့အရေးသွေးမြင့်တဲ့ဆန်တွေကိုဝယ်လို့မရတဲ့ကြောင်းရန်ကုန်မြို့ကန်တချို့ကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံတဝက်မှာရေဘေးဒဏ်တင့်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ခဲ့ရပြီးတဲ့နောက်အရန်ဆန်တိုးမြင့်တိုလောင်မဲ့အစီအစဉ်တစ်ထွက်ပေါ်လာတဲ့အခြေအနေကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ Facebook စာမျက်နှာကနေတဆင် message ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်း나ယူဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC ကနေထိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လင်းမှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေထိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOE မနက်ခင်း radio season အပါအဝင်မနက်ည radio ထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOE American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနစ်တနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယီဝက်မှာတော့အက်ဒီတာနဲ့ဆွေးနွေးကန် Generation Z အစီအစဉ်နဲ့အားကစားခံတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြမအရေးနဲ့တရုတ်အမေရိကန်ပြိုင်ဆိုင်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်နဲ့နောက်အမေရိကန်တာဝန်ရှိပုဂ္ဂိုလ်တွေရဲ့ NUG ဂျာကာလာမျိုးသားအစိုးရဒီတိုင်းရင်းသားခေါင်းဆောင်တချို့တွေ့ဆုံမှုတွေကိုနှိုင်းယှဉ်မယ်ဆိုရင်ဘယ်ဟာကပို့ပြီးတော့မှအလေးတာတယ်လို့ပြောနိုင်ပါသလဲ။အမေရိကန်ပြည်ထောင်စုကတရုတ်ရဲ့မြန်မာနိုင်ငံတွင်ထိုးဖောက်လာမှုကိုထိထိရောက်ရောက်ဟန်တားလိုတဲ့ဆန္ဒနဲ့အခြေအနေရောရှိပါရဲ့လား။မြန်မာနိုင်ငံဟာဒီအင်အားကြီးနိုင်ငံတစ်ခုကြားမှာ proxy war လို့ခေါ်တဲ့တဆင့်ကန်စစ်ပွဲရဲ့စစ်မျက်နှာပြင်တစ်ခုဖြစ်လာနိုင်ခြေရောရှိပါသလား။ဒီသတင်းပတ်ရဲ့ editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန္ဒာကိုမင်းမြတ်ဒဇင်အောင်ကဆွေးနွေးတင်ဆက်ထားပါတယ
်။ဟုတ်ပါဘူးကျော်စန္ဒာရှင်။တရုတ်နိုင်ငံသားရေးဝန်ကြီးကဒီမြန်မာနိုင်ငံကိုလာပြီးတော့မရှိမနှောင်းပါပဲ American အစိုးရဘက်ကဒီ NUG ယာယီသမရနောက်ပြီးတော့ဒီတိုင်းရင်းသားအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ပါတယ်။တွေ့ပြီးတော့အကူအညီတွေပေးမယ်လို့လည်းကတိပေးပါတယ်။အဲ့တော့ဒါအွန်လိုင်းကနေဆွေးနွေးကြတာပေါ့နော်။အဲ့ဒါကဘာသဘောပါလဲ။တိုက်ဆိုင်မှုလို့တော့ပြောလို့မရဘူးထင်တယ်
။မရပါဘူး။တိုက်ဆိုင်မှုတော့မဟုတ်ပါဘူး။ဒါတရုတ်လို့အမေရိကန်ကလိုက်လုပ်တယ်ဆိုတာသိကြပါတယ်။အရင်လည်းလုပ်နေကြပဲသူတို့အပြန်လှန်။ဟိုကအမေရိကန်က NUG ရုံးကိုဒီမှာဖွင့်ခွင့်ပေးလိုက်တော့တရုတ်ကလည်းချက်ချင်းပဲအဲ့ဒီနယ်စပ်ဒေသကတိုင်းဒေသအဖွဲ့ကိုခေါ်ပြီးတွေ့တယ်ပဲ။ဒါအပြန်လှန်လုပ်လို့ရတော့။ဒါပေမဲ့အခုကိစ္စနှစ်ခုမှာတရုတ်လုပ်တဲ့ကိစ္စတော်လေးအရေးကြီးတဲ့အချင်းပါ။ရှမ်းမြောက်မှာတိုင်းသားအင်အားစုတွေကရှမ်းမြောက်စစ်တိုင်းစစ်ထနာကျူးအပါဝင်လာရှိုးရိုးဘာကိုစိမ့်လိုက်ပြီဆိုတော့စစ်ကောင်စီကအရင်အထိနန်တဲ့အချိန်ဖြစ်ပါတယ်။အဲဒီအထိနန်တဲ့အချိန်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမင်းပြည်သူမင်းကွန်ပြောရင်းနဲ့တရုတ်ကိုနာမည်မတက်အောင်တမယ်ပေါ့လေဝင်ဆွက်နေတဲ့ဘာညာသူတို့အများကြီးပုတ်ခတ်ပြီးတော့ပြောတော့တာဖြစ်ပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လာပြီးတော့တရုတ်ကဒီကိစ္စကိုဖြစ်ရှင်းတာရှင်းပြတာလည်းဖြစ်မယ်။ဆိုတော့ဒီနေ့အပြင်ပြောရင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဒီအတွက်လာတွေ့ရဆိုတော့ဒါနဲ့အစီအမပြုခြင်းတဲ့သဘောလို့ယူဆနိုင်ပါတယ်။ဒါပေမဲ့သူပြောတဲ့စကားကိုကြည့်မယ်ဆိုရင်သတိပေးတာတွေကပိုပြီးတော့များပါတယ်။ဒါတိုက်ပွဲတွေဖြစ်နေတော့သူတို့မကြိုက်ပါဘူးလို့ပြောတယ်။နောက်တော့ထိမ့်သိမ့်ပြင်ပြောတယ်။ဒါပေမဲ့အဲတရုတ်နိုင်ငံကိုသိခါချပြီးပြောတာတွေကိုသူတို့ဆန့်ကျင်တယ်။တရုတ်နိုင်ငံသူတို့သွေးခွဲပြီးတော့ပြောတဲ့စကားကိုသူတို့ဆန့်ကျင်တယ်။အဲ့ဒီပြင်တရုတ်ရဲ့စီးပွားရေးနဲ့တရုတ်လူသမားတွေတရုတ်လူမျိုးတွေကိုမထိခိုက်စေဖို့လည်းသတိပေးသွားတယ်ဆိုတော့တော်လေးပြင်းပြင်းထန်လို့သွားတာဖြစ်ပါတယ်။နောက်တစ်ချက်သတိထားမိတာကတော့ဗိုလ်ချုပ်မူကြီးမြောင်းလှိုင်ကမတွေ့ပဲမကပဲဗိုလ်ချုပ်မူကြီးသန်းရွှေကိုတက်တွေ့ခဲ့တယ်ဆိုတော့ဒါဟာဗိုလ်ချုပ်မူကြီးမြောင်းလှိုင်ကိုသိပြီးတော့နိုင်ငံတော်အကြီးအကဲဖြစ်သူပြောက်ထဲကိုကွက်ပြီးတော့အလေးထားတာမဟုတ်ဘူးဆိုတဲ့သဘောနဲ့လည်းပသိမသာအန္တမိုင်းလို့သွားကျင်တဲ့သဘောလိုလည်းယူဆနိုင်ပါတယ်ဒါတရုတ်ဘက်ကလာတဲ့ကိစ္စအမေရိကန်ကပြောရတော့ဘာမှထိတိအရတော့မဟုတ်လာပါဘူးသူကတော့သူလည်းသူများဆက်ဆိုင်တဲ့လူတချို့သူပြောနိုင်မဲ့လူတချို့ NUG တို့ကနာ K3 ဆီလို့ခေါ်တဲ့တင်းအဖွဲ့တွေနောက်ကရနီရဲ့နောက်ပြီးတော့ချင်းရဲ့သူတို့ကိုတွေ့ပြီးတော့ online ကတွေ့ပြီးတော့ဘယ်လိုအကူအညီပေးမယ်ဆိုတော့ပြောတယ်တရားများပုံမှန်လည်းပြန် lip service ပေါ့နှုတ်ကတိပဲသူပြောနေတာများပြီးလို့ပြောမှာပါလူတွေကလည်းသိပြီးတော့မယုံကြည်ကြတော့ပါဘူးရင်ဝါလေဘာမှ X ဆိုပြီးတော့သူတို့ဘလို့ဘလို့ပြင်မယ်အမလေးအချင်းချင်းပြောခဲ့တယ်ပတ်စံဘလောက်ပဲသံပါညာတခါမှလက်တိလက်တွေ့ account ထဲမှာသူအခုလည်းပဲပြောပြန်ပြီဆိုတကယ်တော့ဒူဝါလာရှိလာလည်းပြောတာကြားလိုက်တယ်အဓိကပြေးစေချင်တာကတော့လိုအပ်တာဒီ
ဒီကြောင့်ရန်ကောက်ွယ်ရေးကြိုတင်သတိပေးတဲ့ early warning system လို့ခေါ်ပါဘောစစ်ကောင်စီကလာပြီးဘုံကျဲတာရင်ဘုရားကောက်ွယ်နိုင်ဘူးအဲ့ဒီတစ်ခုနဲ့ဒုက္ခရောက်နေပြည်သူတွေသူတို့ဒေသခံတွေအတွက်ထိရောက်တဲ့စာနာမှုအကူအညီပေးရင်ကိုမနဲ့လုံလောက်ပါတယ်ပြောအခုဖြစ်လာအရာလက်တွေ့အကောင့်တွေပေါ်လာဖို့အမေရိကန်ကတော့ပြောရင်းသာပြောနေတာဖြစ်ပါတယ်ဆိုတော့ဒီကောတိုက်ဆိုင်မှုမဟုတ်ဘူးဒါပေမဲ့တွစ်ဆုံတဲ့ပုံစံချင်းကတော့တရုတ်ဘက်ကတွစ်ဆုံမှာသိပြီးတော့ထိရောက်ရောက်သူတို့လိုချင်တာကိုပေါင်းပြအောင်လုပ်သွားတဲ့သဘောဖြစ်ပြီးတော့အမေရိကန်ဘက်ကပြောတာကတော့ဆောက်ဖြစ်မှကြောင်းတကာဘယ်လောက်ကြောင်းမလဲဘယ်လောက်ဖြစ်လာမလဲဆိုတော့မသိကြဘူးလို့ပဲပုံနဲ့ပြောမှဖြစ်ပါတယ
်အဲအမေရိကန်ဘက်ကရောဒီမြန်မာအရေးကိုဘယ်လောက်ထိအလေးထားပါလဲတရုတ်လောက်အလေးထားပါလား
ဒါပြောတော့ကြည်နေတယ်ပဲတရုတ်လောက်အလေးမထားဘူးဆိုတော့သိကြပဲတရုတ်အတွက်မြန်မာနိုင်ငံမရှိမဖြစ်ပထွေးအနေထားပထွေးနိုင်ငံရေးအရေးသိအရေးကြီးပါတယ်တရုတ်ရဲ့ပိတ်ဆို့တရုတ်ကိုဒီအင်ဒီယာသမုတ်တရားဘက်ကိုလာရဲကုံသွဲဖို့သွားဖို့လာဖို့ကိစ္စအလုံးဟာအခုခါမလက်ကရေလက်ကြားတစ်ခုခုဖြတ်ပြီးတော့သွားသွားနေရတာပါသူတို့ကမလက်ကဒလမ်မလို့ခေါ်တာပေါ့မလက်ကလို့တော့သုံးရတယ်အဲ့လိုအဲ့လိုဖြတ်ဖြတ်သွားပြီးတော့အကြက်တဲစီးနေခါမှာတကယ်လို့ပြဿနာတစ်ခုဖြစ်လို့အဲ့ရအပိတ်ခံရရင်တရုတ်ကဒီဘက်ထွက်လို့မရတော့ဘူးအဲ့ခါမြန်မာပြည်ကဖြတ်ပြီးတော့ဘင်္ဂလားပင်လယ်ကထွက်ဖို့ဆိုတာတရုတ်ရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ်ဒါနိုင်ငံရေးစစ်ရေးရည်မှန်းချက်မဟာဗျူဟာရည်မှန်းချက်ဖြစ်ပါတယ်အကျိုးစီးပွားဖြစ်တယ်နောက်တစ်ခါစီးပွားရေးအချင်းလည်းပဲသူတို့ Belt and Road Land Grab ပမာပြူဖျားမာရီရှိတယ်နောက်ပြီးတော့ရုပ်မြန်မာနေဆက်မှာစီးပွားရေးဇင်းညာနေသားကြီးကျယ်လုပ်နေတယ်နောက်နေဆက်ကုန်သွယ်ရေးကလည်းပဲသိထုံးကားတဲ့ဟာဒီဟာမှာလည်းပဲမတိမငင်ဖြစ်လို့မရဘူးအဲ့ဒါကိုလည်းသူတို့ဖြစ်တဲ့နေထိန်ကျင်တယ်စစ်ကောင်စီကမထိန်နိုင်ဘူးဆိုရင်သူတို့ဝါကိုထိန်ခိုင်းမယ်ဆိုတဲ့သဘောမျိုးအခုပြလာတာတွေ့ရတယ်နောက်ပြီးတော့ဒီရခိုင်ကိုဖောက်ထားတဲ့ရခိုင်ကသင်းလုပ်နေတဲ့ဒါကျောက်ဖြူရင်နဲ့စကန်စီမံကိန်းတို့ပိုက်လိုင်းတို့စသဖြင့်ပေါ်လေအဲ့ဒါလေးလုံနေဆိုတော့ဒါသိအရေးကြီးတဲ့ကိစ္စတွေဖြစ်တယ်တရုတ်ကတော့ဒါတရုတ်ရဲ့ယူရချက်တွေပေါ်လေသိကြီးမှရမရှိမဖြစ်အနေထားမှာဖြစ်တယ်မြန်မာနိုင်ငံအမေရိကန်တို့လောက်အရေးမကြီးပါဘူးအမေရိကန်ဟာတရုတ်လောက်တာကိုတုံ့ပြန်တဲ့သဘောတနည်းပြောရင်ဒါတရုတ် policy က proactive policy အမေရိကန် reactive policy တရုတ်လောက်တာကိုတုံ့ပြန်ပြီးလုပ်တဲ့သဘောသာဖြစ်ပါတယ်ဆိုတော့တေဘာလို့လဲအဲ့ဒါခုနလို့သဘောပြောပြလိုက်တယ်လို့ဘယ်လိုသိမယ်လို့ပြောလိုက်တကယ်တမ်းလည်းပါမှထိထိရောက်လုံနိုင်တဲ့အခြေအနေတော့မရှိသေးဘူးဆိုတာတွေးရပါတယ
်ဒါဆိုရင်ဒီတရုတ်နဲ့အမေရိကန်နဲ့နှစ်နိုင်ငံနဲ့ပတ်သက်လာရင်စစ်ကောင်စီရဲ့သဘောထားဘယ်လိုရှိပါလဲဒီတော်လိုင်းအဖွဲ့ရီရော NUG ရောဘယ်လိုသဘောထားရှိပါလဲ
အဲစစ်ကောင်စီရဲ့သဘောထားပေါ့လေစစ်ကောင်စီရဲ့သဘောထားကတော့အမေရိကန်ကတော့သူရဲ့လုံဝသူတို့ဒီမိုကရေစီမဟုတ်ရင်လက်မခံဘူးအနာသိပြီးကြရလုံအောင်ပြစ်ပယ်လိုက်ပြီးတော့စစ်ကောင်စီကအမေရိကန်ရဲ့အစိမ့်မှပြမှုစိတ်လူကြီးမှဖြစ်ပေမဲ့လုံအောင်မရနိုင်ဘူးဆိုတရုတ်ကတော့သူကသိသတိထားဆက်ဆံပဲတရုတ်နဲ့လည်းပဲတရုတ်ကိုကြိုက်လွန်းလို့မဟုတ်ဘူးပြည်သူတွေအလုံးအတူကိုဆန့်ကျင်လို့ဆိုတာသိတယ်သူတို့ကိုယ်နိုင်ကလည်းပေါ်ကြုံကြီးမြောင်းလာသူ့မင်းကောင်မကနဲ့တရုတ်ကိုဆုတ်ချပြီးပြောတယ်နောက်ပြီးတော့သူ့လူတွေကိုစုပြီးတော့ဒါတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲလုပ်ခိုင်းတယ်ဘာညာဆိုလိုက်ရှိခဲ့တယ်ဆိုတော့သူတို့ကတရုတ်ကိုဆက်ဆံနေရတာမချစ်တော့လဲအောင်းငါနန်းနေရတဲ့သဘောပေါ့တရုတ်မရှိလဲမဖြစ်ဘူးတကယ်တော့စစ်ကောင်စီကမကပါဘူးမြန်မာနိုင်ငံမှာဘယ်အစိုးရတက်လာတက်လာတရုတ်နဲ့ကင်းကွာလို့မရပါဘူးသမိုင်းအစဉ်ဆက်လက်တရုတ်နဲ့သိထိတွေ့နေကြရတာဖြစ်တယ်အင်အားကြီးအကြီးမားဆုံးနိုင်ငံဖြစ်တယ်ဆိုတော့တရုတ်နဲ့သင်းမြအောင်ဆက်ဆံနေတဲ့မူဝါဒတစ်ခုမျှတအောင်လုပ်ထန်သွားသိအရေးကြီးပါတယ်ထို့နည်းလောက်အမေရိကန်နဲ့လက်တွေ့မျှတအောင်ဆက်ဆံနေတော့အကောင်းဆုံးပေါ့လေအဲ့မဲ့အခုစစ်ကောင်စီအနေထားကအဲ့လိုဆက်ဆံနေတဲ့အနေထားမရှိပါဘူးတိုက်ခိုက်နေတဲ့သူတွေ NUG ရဲ့ဆက်ဆံရေးပြောမစွေ NUG သမနာဒူဝလာရှိလာပဲကျွန်တော် VOA ကိုအင်တာဗျူးပေးတဲ့ခါမှာပြောသွားပါတယ်သူတို့ကိုတရုတ်ကသိပြီးတော့အစီအမမပြုရှင်ဘူးသူကတော့ဘာကြောင့်လဲမသိဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ KNU ခေါင်းဆောင်တယောက်ကရေးတဲ့ဟာတစ်ခုလည်းကျွန်တော်ဖားရတဲ့ဒီရက်အတွက်မှာသူတို့ဟာတဲ့ထိုင်းနိုင်ငံကိုတရုတ်ရဲ့ Community ဝါရသူဖဘူကျူစာကြရခင်းညာထိုင်းနဲ့ပြုတ်ပြီးတော့ရက်တီးပြီးတော့ဆက်ညင်နေဘူးလေဆိုတော့သူတို့ဟာအဲ့ဒါကိုကြည့်မယ်ဆိုရင်သမိုင်းကြောင်းကိုနှကခင်းနေသည့်တချိန်တော့ဟာတေယုကွန်မြူနီဝါရပြန်ထန်လာရေးကိုဆက်ညင်တဲ့နေရာဆိုတော့တေယုထိုင်းနဲ့ပေါင်းခဲ့မှုတယ်ထိုင်းနဲ့ကျူးလုပ်ငန်းတွေရှိတယ်ဆိုတော့အမေရိကန်နဲ့ထိုင်းကတဆင်ပေါ်လေအမေရိကန်နဲ့နှိစက်တယ်လို့ယူဆထိုင်တယ်လို့ယူဆထိုင်တဲ့သဘောရှိပါတယ်အဲ့တော့အလားတူဆိုပဲတောင်ပိုင်းအဖွဲ့တွေပေါ့လေအဲ့တောင်ပိုင်းအဖွဲ့တွေလည်းပဲအမေရိကန်ကတော့သူတို့ချင်းကလို့ရတယ်ဆိုပြီးတော့အင်ဂျင်နီယာတော်သူတို့ကိုချင်းကပ်ပြီးတော့ပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ရဲ့သဘောထားကလည်းပဲဒီအစိမ်းမြောက်ဒေသမှာတူစီးပွားရေးအရာချယ်လေဗန်ကွင်းရှိတယ်ဆိုတော့သူတို့အစိမ်းမပြုတ်ရဲတာ။သူတို့ကြောက်တာကဒီဘက်ကိုထိုးဖောက်လာမှဟုတ်တာကြောက်တယ်ဆိုတော့အမေရိကန်ကလည်းပဲသူတို့တိုက်တန်နဲ့ဆက်ဆံသလိုစစ်ကောင်စီကတူကိုအားထားနေသလိုအင်ဂျင်ဘက်ကတော့လောလောဆယ်မှာ အမေရိကန်ဘက်ကိုပေါ့လေအမေရိကန်ရဲ့ပြောရဲစကားကိုနားထောင်နေရတဲ့သဘောပေါ့တရုတ်နဲ့လည်းဆက်ဆံမှုတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်ထင်ထင်ဆက်ဆံတာတော့သူတို့မရှိပါဘူးအမေရိကန်ဘက်ကလည်းလုံလုံလည်လည်အထောက်အကူရလာနိုင်မယ်လို့သူကပြောလို့မရပါဘူ
းဒါဆိုရင်ဒီမြန်မာအရေးမှာတရုတ်နဲ့အမေရိကန်နဲ့ထိတိုက်တွေ့လာနိုင်လား
ကျွန်တော်ထင်တော့မတွေ့နိုင်ပါဘူးတရုတ်နဲ့အမေရိကန်ဟာအဲ့လိုတိုင်ဆိုင်မှုတွေဖြစ်မဲ့တရုတ်ကထိုးဖောက်လာမဲ့စီးရဲအရထိုးဖောက်လာတာကိုတော့အမေရိကန်တားကျင်တာမယ်ဒါပေမဲ့စီးပွားရေးအဖြစ်ကတော့ကျွန်တော်စောစောကပြောခဲ့သလိုပဲသူတို့ဖြင့်အရှိမြောက်ဒေသမှာနောက်မြန်မာနိုင်ငံကိုတရုတ်ကစီးပွားရေးအဖြစ်စွန့်ဖို့ပိုင်ခွင့်ရှိတယ်ဆိုတော့အမေရိကန်ကလက်ခံပါတယ်စီးရဲအဖြစ်ဝင်ရောက်လာမှာဥသာသူတို့ဆိုရင်လည်းအပိလောလောဆယ်မှာအမေရိကန်အတွက်ပုံပြီးအရေးကြီးတာကဒီ
ရှေ့လေပါ
ရှေ့လေပိုင်းကိစ္စတို့ရုရှားယူကရိန်းကိစ္စတို့နဲ့လှုပ်ဆုံနေလက်မရတိုင်းဖြစ်နေတဲ့အချိန်မှာနိုင်ငံရေးအဖြစ်တစ်လောက်ထိမြန်မာအရေးမှာသူတို့ invest လုပ်စရာကြီးနှိမ့်ပြုံနေစရာ use ဆက်စရာလည်းဖိတ်မရှိဘူးလို့ထင်ပါတယ်
။အဲထိတိုက်တွေ့နိုင်ခြင်းနေတယ်လို့သုံးသပ်ကြရယ်ဆိုရင်ဒီတရုတ်နဲ့ American ပေါင်းပြီးတော့ဟိုပူးပေါင်းလက်တွဲကူညီပေးမဲ့အခြေအနေရောအလားအလာရောရှိပါလားမြန်မာနိုင်ငံအတွက်။
ညှော်လင့်ချက်ပါပဲမြန်မာနိုင်ငံကိုသူတို့နိုင်ငံကအင်းမြတ်မြတ်နေပြီးတော့ပူပပြီးတော့လုပ်ပြလိုက်ရင်လုပ်ပြလိုက်ရင်တော့အကောင်းဆုံးပါပဲ။အဲ့လိုသဘောမျိုးနဲ့အကြံပေးကြတဲ့သုံးသပ်သူတို့လည်းပဲပညာရှင်တို့လည်းတွေ့ရပါတယ်။သူမဖြစ်နိုင်ကြတော့စိတ်မရှိဘူးထင်ပါတယ်အခုကသူတို့နှစ်ယောက်ဆက်ဆံရတော့လေတင်းတင်းမာမာဖြစ်နေရတယ်သုံးသက်သူတို့ကပြောကြတယ်ဒီမြန်မာနိုင်ငံပြဿနာကိုသူတို့နိုင်ငံပူပေါင်းပြီးတော့ပြည်လောင်ဖြစ်ရှင်းလိုက်ရင်နှစ်ဖက်လုံးအတွက်အကျိုးရှိမှာပဲသူတို့ညှိကြရင်ဖြစ်မယ်လို့ပြောကြပါတယ်ဒါပေမဲ့လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမရှိဘူးလို့ပဲပြောမှာပ
ါဒီရုရှားကမြန်မာစစ်ကောင်စီရဲ့အဓိကကာကွယ်ရေးမိဖက်လို့ဖြစ်နေတဲ့အပေါ်မှာရောဒီတရုတ်နဲ့အမေရိကန်ဘယ်လိုသဘောထားပါလဲ
တရုတ်ကလည်းပဲကြိုက်မှာမဟုတ်ဘူးအမေရိကန်ကတော့ပုံမကြိုက်ဘူးတရုတ်နဲ့ရုရှားကလည်းပဲတစ်ချိန်ကတိုင်ဘက်တွေဖြစ်ခဲ့ဘူးလေပေါ့လေဟိုစေးကလာရုံကလည်းပဲတို့မှလည်းတရုတ်ကလည်းပဲအခုအမေရိကန်ကိုလွှမ်းမိုးမှုအမေရိကန်ရဲ့ဒါမိုနိုပိုလာတနိုင်ငံတွေကကမ္ဘာကြီးကိုချုပ်ကန့်ထားရဲဆိုတာကိုဆန့်ကျင်မှုအတွက်ရုရှားနဲ့ဒီကိစ္စမှာသဘောတူတယ်သူကဒါကိုဖြိုခွဲရမယ်ဆိုပြီးတော့သဘောလုပ်တော့အမေရိကန်ရဲ့ကြီးစွမှုကိုဆန့်ကျင်ပြီးရောဆိုပြီးတော့ရုရှားဥတာကိုလည်းသူတို့ကသဘောတူထားဟန်ရှိပါတယ်။ဆိုတော့ရုရှားကတော့ချောင်ကြားထွက်ပြီးမျက်နှာသဘောပဲသူ။စီးတိုက်ပွဲပြီးကြတဲ့ကဟိုကအရှိတောင်အရှာမှာခြေကိုရခဲ့တာကိုရုရှားကဆွန့်ထွက်ခဲ့ရတယ်။အဗီယက်နမ်နိုင်ငံဆိုရင်လည်းပဲအခုဆိုရင်ရုရှားရဲ့ခြေကိုစခန်းမဟုတ်တော့ဘဲနဲ့ဖြစ်သွားတယ်။အဲ့ဒီသဘောမျိုးဖြစ်လာတယ်ဆိုတော့ရုရှားကတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံကိုခြေကုပ်ပြန်ပြီးရလာနိုင်တယ်ဆိုတဲ့သဘောအခုကကွေမဟာမိတ်ဒီမကစီးပွားရေးဘာညာတခြားအစိုးရအဖြစ်နဲ့မြန်မာအစိုးရထုတ်ဖော်လာနေတဲ့အခွင့်အလမ်းရုရှားအတွက်ဓာတ်ရှိနေပါတယ်။အမေရိကန်ကိုသိကွင်းမဆိုင်ဘူးအမေရိကန်လည်းကွင်းမဆိုင်နေတဲ့အချိန်မှာတရုတ်ကလည်းဘာဖန်ဟန်တာထန်ကြီးမရှိဘူးဆိုတော့ရုရှားအတွက်ပုံပြီးအခွင့်သာလာတဲ့အိန္ဒိယနဲ့ရုရှားလူဖြစ်နေတော့ရုရှားပေါ်တော်လေးအမျက်ထွက်ပြီးတော့တကိစ္စမှာဆေးကိုတူလာနိုင်တယ်လို့သုံးသပ်ကြပါတယ်။
အဲ့တော့ဒီလိုအခြေအနေဒီလိုအနေအထားမျိုးမှာမြန်မာနိုင်ငံအတွက်အကောင်းဆုံးရည်တည်ချက်ဆိုရင်ဘာဖြစ်ပါမလဲ
မြန်မာနိုင်ငံအတွက်အကောင်းဆုံးကတော့အချင်းချင်းစီလုံးညီညွတ်သောဒါ state နိုင်ငံတော်တစ်ခုပေါ့လေအဲ့လိုပုံစံမျိုးဖြစ်ဖို့အရေးကြီးပါတယ်အချင်းချင်းပဋိပက္ခဖြစ်ပြီးဟိုလူဘက်ရင်းညင်တဲ့လူဒီဘက်ရင်းညင်တဲ့လူမရှိတော့မြန်မာနိုင်ငံရဲ့ဟိုတုန်းကလည်းပဲတိတိတဲမမဆက်ဆံခဲ့ဘူးရရှိဦးအဖြစ်energy အစွဲလက်ထဲမှာပဲကြည့်ရမှာကြာတင်းကတရုတ်နဲ့လည်းသူကဆက်ဆံတာပဲရုရှားနဲ့လည်း okay ပါပဲအမေရိကန်ပြောင်းစွန်းနဲ့ဂျီနီဆက်ဆံတယ်အဲ့လိုပုံစံမျိုးနိုင်ငံခြားရေးဝါရမ်းညံ့တာတာဆက်ဆံပြီးတော့ရပ်တည်နေအကောင်းဆုံးပါပဲဘယ်ဘက်ကမှအကူလို့မရပါဘူးကိုရီးယားညီညွတ်မှုနဲ့ကိုရီးယားရပ်တည်နေသူကစိတ်အရေးကြီးပါတယ်အကူလုံးစီလုံးညီညွတ်တဲ့လက်ခံနိုင်တဲ့အစွဲတရပေါပေါလာရင်တော့အဲ့လိုဖြစ်လာနိုင်ရရှိပါတယ်မဟုတ်ဘဲနဲ့စိတ်စိတ်မှမှအချင်းချင်းကွဲနွေရရင်တော့ဟိုဘက်ကဝင်ဒီဘက်ကဝင်နဲ့ပြဿနာဆက်လက်ပြီးတော့ဖြစ်နိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျွန်တော်သမားရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်မြမရေနဲ့တရုတ်အမေရိကန်ပြိုင်ဆိုင်မှုဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန်းသားကိုမမတဲ့ဇင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားခံတာကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ generation Z ကိုအလှည့်ပေးကြပါတယ်သူတို့ဘာအသုံးပြုပြီးသားပစ္စည်းဆိုပေမဲ့မူလပိုင်ရှင်တန်မိုးထအသုံးပြုခဲ့တဲ့ပစ္စည်းတွေကိုနောက်ထပ်အသေးချာသုံးဆွဲမဲ့သူလက်ထက်ကိုအရောက်ပို့ရင်းနဲ့လူငယ်တွေအတွက်အလုတ်ကိုင်အခွင့်အလမ်းတွေကိုဖန်တီးပေးတဲ့အနေနဲ့ Linlet in Charity Shop
ဟောင်းဆိုင်ကိုဖွင့်ပြပါတယ်လို့အဲ့ဒီဆိုင်လေးကိုစောက်ဖွင့်ခဲ့သူကပြောပြပါတယ်တိုးတက်တဲ့နိုင်ငံတွေမှာတော့ဟောင်းဆိုင်ယဉ်ကျေးမှုကခေရစည်းရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်လူငယ်နောက်ပြီးတော့လူမှုပတ်ဝန်းကျင်သဘာဝပတ်ဝန်းကျင်တွေကိုအထောက်ပံ့ဖြစ်စေပါတယ်ဆိုတော့ဒီဆိုင်မျိုးလေးတွေအကြောင်းကိုသိရဖို့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်
Hey, Jezero တက်ချင်ရောက်တင်ပြီနော် Jezero ရေဒီတစ်ပတ်တော့ Pre-Love ဆိုတဲ့အသုံးပြုပြီးသားပစ္စည်းလေးတွေကို Re-Love လို့ခေါ်တဲ့ပိုင်ရှင်အစ်စ်လေးတွေစီကိုရအောင်ပြန်ပို့ပေးနေရင်းနဲ့လူမှုအကျိုးပြုလုပ်ငန်းတွေကိုလုပ်နေတဲ့လင်းလက်အိမ် Charity Shop လေးရဲ့ပက်ကန်ရှင်နဲ့စကားပြောထားတယ်
။မင်္ဂလာပါ။ကျွန်မကတော့မက်အေချော့ပိုင်လို့ခေါ်ပါတယ်။ကျွန်မကလင်းလက်အိမ် Charity Shop ရဲ့ Founder တယောက်ပါ
။ Charity Shop ဆိုတာကဘယ်လိုလုပ်ငန်းမျိုးလဲ။ဘာကြောင့်မလို့လုပ်ရတာလဲ။
2019လောက်မှာဒီ US မှာ scholarship တစ်ခုနဲ့တွားတက်တယ်ပေါ့နော်အဲ့မှာလည်းဒီ charity shop culture ပေါ့အဓိကတော့ဒီ pre-love item တွေရောင်းတဲ့အရာတော်ဟိုအကြီးကြီးတစ်ခုရှိတယ်ပေါ့နော်အကြီးတစ်ခုကိုရောက်သွားတဲ့အချိန်မှာပစ္စည်းတွေကိုတွေ့တဲ့အချိန်မှာတော်တော်လေးပစ္စည်းတွေအရန်ကောင်းတယ်မှာ brand ပစ္စည်းလေးတွေရှိတယ်ကိုကိုတိုင်းလည်းအကြောင်းမှာအကြောင်းနဲ့ပတ်သက်ပြီးတော့မှာအောင် interview လေးတွေပါတာလေးဆိုရင်ကိုကဒီ formal ကြကြဝတ်ချင်တယ်ပေါ့နော်ဒါပေမဲ့ဒီ formal ကြတဲ့ပစ္စည်းတွေတော့ဝယ်ဖို့ဆိုတာဈေးရန်ကြီးရယ်ဆိုတော့ကိုရင်းចောင်းသားတယောက်အနေနဲ့ကကျတော့ဒီပစ္စည်းလေးတွေ pre-love items ကိုပို့ပြီးတော့ဦးစားပေးဖြစ်တယ်ပေါ့နော်အဲကြောင့်အိတ်ဆောင်ရောက်သွားတဲ့အချိန်မှာအရန်ဟိုဒီပစ္စည်းလေးတွေကတော်တော်လေးကောင်းတယ်ပစ္စည်းတွေအရန်ကောင်းတယ် quality ကလည်းပြောစရာမရှိဘူးအဲဆိုတော့တခြားပစ္စည်းတွေလည်းအင်ဂျီခွတ်ဦးခွတ်ပကံဖနက်စသဖြင့်အကုန်လုံးရှိတယ်ပေါ့နော်ဆိုတော့အဲ့ဒါလေးတော်တော်ရဲ့အချိန်မှာအရင်ဟိုတပေါ်ကြရတယ်ပေါ့ဟိုဒီရောက်တဲ့အချိန်မှာ free community တွေမှာကိုပါများပြန်လုပ်ပြလို့ရနိုင်မလဲပေါ့နော်ဒီ charity shop တွေကနေတက်တာတဲ့ဈေးနှုန်းလေးနဲ့အဲတင်းတင်းလျောက်ပတ်တဲ့ပစ္စည်းလေးတွေကောင်းမွန်တဲ့ပစ္စည်းလေးတွေပြန်ပြီးလူလူတွေကိုပြန်ပေးနိုင်မယ်အဲနောက်တစ်ခုကလေဒီ charity shop ကနေဈေးသက်သာတဲ့ဟာလေးဝယ်လိုက်ရတယ်ဖြင့်တခြားနေရာမှာအဲပစ္စည်းလေးတွေကိုပိုပြီးဝယ်နိုင်သွားမယ်ပေါ့နော်အဲဒီမှာတစ်ထောင်တက်တာရင်ဆိုတစ်ထောင်နဲ့ပြင်မှာတခြားဈေးဘိုးဝယ်ဖြစ်ဖြစ်ဈေးဘိုးဝယ်ဖြစ်ဖြစ်စသဖြင့်အဲ့လိုမျိုးလေးပြန်ပြီးတော့မှထွက်လာနိုင်နေဆိုတော့အတွေ့လေးပေါ့အဲ့ဒါနဲ့စပြီးတော့မှဒီလှုပ်ဖြော်ရတာပေါ့လေ
pre-love ဆိုတာကဘလို့ပစ္စည်းမျိုးလေးတွေလဲလင်းလက်အိမ်ကရောဘလို့ pre-love ပစ္စည်းလေးတွေကိုရောင်းချပေးနေလဲ
charity shop ဆိုတဲ့စကားလုံးကလည်းအဲထူဆန်းနေတယ်ပေါ့နော်ပြီးတော့မှ pre-love ဆိုတဲ့ဟာလည်းထူဆန်းနေတယ်ဆိုတော့နားမလဲတာတွေပေါ့နော်တကယ်တမ်းကိုစလုပ်တဲ့အချိန်မှာနားမလဲတာတွေကြုံရတယ်ပေါ့ဒီ UK မှာဆိုရင်တို့က Christmas tree ပေါ့နော်တို့ကဒီ Christmas tree စီရနေပြီးတော့မှပစ္စည်းလေးတွေအဲလိုတဲ့ဟာလေးလာယူလို့ရတယ်ဆိုတဲ့သဘောတရားပေါ့နော်ဆိုတော့ charity shop လည်းထူ၎င်းပဲပေါ့အဲပစ္စည်းစုံလေးတွေရှိမယ်ကိုယ့်အိမ်မှာမလိုတော့ဘူးကိုယ်လည်းသုံးပြီးွားပစ္စည်းလေးကောင်းနေတယ်ဆိုရင် charity shop မှာလာပြီးတော့မှ contribute လုပ်တယ်အဲဒါနေမှတစ်ဆင့်ပြန်ရောင်းလဲဆိုတော့ဒီ charity shop ဒီအများအပစ္စည်းအစုံလေးရောင်းနေဆိုင်ဒါပေမဲ့သူဒီအစ်တမဟုတ်ဘူး free love အဲဒါဒီ free love ဆိုရဲစကလုံးကလည်းသူတို့ချစ်ခဲ့ပြီးပါပြီဒါပေမဲ့နောက်အစ်စ် free love ပြန်ချစ်မဲ့လူကိုပြန်ရှာခြင်းနေပေါ့နော်အခုလောလောဆယ်တော့တင်လက်အရာတော့ပစ္စည်းလေးတွေအတယ်ယူရလွယ်တဲ့ပစ္စည်း item စီ6ခုလောက်နဲ့ပဲစထားတယ်ပေါ့ကလေးပစ္စည်းအင်ဂျီ3ပစ္စည်းစာအုပ်အဲနောက်တစ်ခုကတော့ jewelry and accessories ပေါ့ဟာဒီ necklace ကလေးတွေဆွဲကြိုးလေးတွေလက်ကောက်ကလေးတွေအဲတချို့ဆိုဖနက်အဲဒီ8ကလေးတွေအဲ့လိုမျိုးလေးတွေကနေစပြီးတော့မှ run ထား run နေပေါ့နော်
သုံးမိသားပစ္စည်းလေးတွေကိုပြန်ရောင်းတာဆိုတော့တန်ရှင်ရေးပိုင်းကိုရောဘယ်လောက်ထိအလေးထားလုပ်နေလဲ
အိမ်မှာရောက်တာနဲ့ကျော်တော့ဒီ hygiene နဲ့ပတ်သက်ပြီးတော့မှ cleaning process ကတော့အတိချလုပ်တဲ့ UV ဒီ vacuum တွေနဲ့ clean လုပ်တာရှိတယ်ဖုံးစုပ်ဆက်ဒီနဲ့ clean လုပ်တာရှိတယ်အဲဒီကိုယ်စီကိုယ်စီမှာ clean လုပ်ပြီးွားမှ confirm ဖြစ်ပြီဆိုခါကြမှာဒီ market ထဲကိုပြန်ရောင်းနေပေါ့
ဒီလို pre-love ပစ္စည်းလေးတွေကိုရောင်းပေးနေတဲ့ Lin Lek Aim Charity Shop လေးကလူငယ်ရီနဲ့လူမှုပတ်ဝန်းကျင်အတွက်ဘယ်လောက်ထိအကျိုးရှိစေလဲ
ကွင်းဆက်က၃ခုဖြစ်နေလို့ပေါ့နော်ဟိုကိုစဉ်းစားရဆိုရင်ပထမဆုံးဒီ community ကအသုံးလိုတဲ့ belief ကိုပြန်ယူလိုက်တာဒီ environment တွေမှာသွားပြီးတော့မှ impact ပေါ့နော်တရားမှုအကျိုးတရားမှုရှိတယ်ပေါ့နော်ဆိုတော့အဓိကသူ circular economy လို့ခေါ်တဲ့ဒီစက်ဝန်းပုံစည်းဝါးရဲ့စနစ်ကိုပြန်ပြီးအသက်သွင်းလိုက်တာပေါ့ဆိုတော့ဒီ waste protection တွေနေဝါတယ်ဒီပစ္စည်းတစ်ခုရဲ့ life ပေါ့နော် life ကပြန်ပြီးလဲတာပေါ့တစ်နှစ်သုံးရမယ့်ဟာ3နှစ်ပြန်သုံးတယ်ဆိုတော့ environment နဲ့ပတ်သက်တယ်ဆိုရင်ခုနက carbon footprint စကြတယ်ပေါ့နော်မရှိတော့ပြီးတော့မှ resource နဲ့ဆိုရင် resource conservation အဲတရားစာသားတွေချွေတရားရောက်တယ်ဆိုတော့ဒါဒီ belief ရဲ့အားသာချက်အဲနောက်တစ်ခုက charity shop ရဲ့အားသာချက်ဆိုရင်သူတို့တွေက volunteer တွေနဲ့ run ကြတာများတယ်ပေါ့နော် volunteer run နဲ့ဆိုတော့ဒီလင်းလက်အိမ်ရဲ့ရခလည်းဒီဟာပဲခြေခံထားတာပေါ့နော်volunteer တွေနဲ့ပဲ run နေလူငယ် volunteer တွေပေါ့အဓိကလူငယ်တွေဦးစားပေးပြီးတော့မှ volunteer လုပ်စေချင်တာပေါ့ဒီ career development အတွက် retail process တွေလောက်ရတာရှိတယ်ဒီမှာဆိုတော့ retail experience ရမယ် volunteer experience အဖွဲ့နဲ့လောက်ရတဲ့အတွေ့အကြုံတွေရစေချင်တယ်အဲနောက်တစ်ခုကတော့ communicate လောက်ရတဲ့ဟာပေါ့နော်အတင်းအဖွဲ့နဲ့လောက်ရတဲ့ဟာတွေရစေချင်တယ်ပြီးတော့မှနောက်တစ်ခုကတော့ဒီ online နဲ့သွားရတဲ့ကြောင့်မို့ digital ဒီ content creation တွေလောက်ရတာရှိမယ်ပေါ့နော်အဲ့ဒါဒီလေးတွေကိုဟိုကရစေချင်တယ်ကိုယ်ကိုယ်တိုင်းလည်းသူတို့ဆီကနေလမ်းလောက်တယ်လမ်းထဲမှတူရင်းပဲပေါ့နော်အဲနောက်တစ်ခုကတော့ social နဲ့ economic impact ပေါ့အပြင်မှာသိန်းကျော်တန်းဖြစ်ရင်ဒီမှာ3,000နဲ့ရရမယ်ပေါ့အဲဒီမျိုးပေါ့ဒါဆိုဒါ economic impact ပေါ့အဲပြင် job opportunities လေးတွေလည်းနောက်ပိုင်းကျရင်ရှိလာနိုင်တာပေါ့လေ
ရလာတဲ့အကျိုးမြတ်တွေကိုလည်းလူမှုအတိုင်းဝိုင်းအတွက်အကျိုးရှိအောင်အသုံးပြုနေရဆိုတော့ခုလူပဲပြောပြထားတယ်
စိတ်ပိုင်းတစ်ခုပေါ့နော် percentage တစ်ခုကဒီ operation run mode ထွက်သွားပြီးတော့ channel စိတ်ပိုင်းတစ်ခုက community contribution ပေါ့ခုနလိုအပ်တဲ့အဲဒီမှာစေယုံဒီမှာကြောင်းအဲဆိုအခုအဲ့လိုမျိုးလေးတွေကို contribute လုပ်တယ်ပေါ့
ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှင်းတစ်ပတ်ကြီးကြားလို့ရှင်နေဂျင်စီတွေအတွက်ဂျင်စီရှိနေရမို့လို့ဆက်ဆက်စောင့်ကြည့်ပေးကြပါအောင်เนาะတတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salan အကြောင်းကိုတင်ဆက်ပေးထားပါတယ်။ကိုရန်နိုင်ကနေပြီးတော့တင်ပြပေးထားတာထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါရရှင်။
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းက Sheikh Zayed City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolong Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolong Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော
့ فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقية أكاديميات بنات
ဒီ Bolong Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။မရနိုင်ဘူးဆိုပြီးအများတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သာကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتسنن ني ايام بولون سابي كذا كده با بتما رون غارو وادنا ايا ابيو كذا را با ده بيمه နောက်ပိုင်းမှာတော့ جماعه بولون كذا ရတာကိုတခြား hari ထွက်ပူကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ
ကမ္ဘာတော်ဘာမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းဆားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအရင်မျိုးသမီးလက်ရွေးစဉ်ဘောလုံးအသင်းကိုဆိုရင်1996ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
။အကောတကဒမ်နစအက်ဖ်မဆရဘတ်အဘလ်ဆောဘတ်ကတီရ်မင်းဟာတဘန်နနက်စလစမ်ချ
ာ။ဒီနိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာတစ်ခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါ။ကျမတို့မှာအမျိုးသမီးလက်ရွေးစဉ်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလေအီဂျစ်နိုင်ငံထဲမှာဒါမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပ
ါ။ Ever Ballon Academy မှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လဲအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြုထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wall Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
ကျမဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသားတဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
မေဂန်နိုင်ငံသားဝင်ကြီးအန်တိုနီပလင်ကင်ရဲ့ကိုးချိန်မြောက်အရှိလေပိုင်းခီးစဉ်ဟာအင်ကာနေ့နောက်ပိုင်းမှာအဆုံးသတ်ခဲ့ပြီးအစ္စရေးနဲ့ဟာမတ်စ်အကြားအပြစ်ခတ်ရဲစေးအမြန်ဆုံးသဘောတူညီချက်ရဖို့လိုအပ်ကြောင်းပြောလိုက်ပါတယ်။အချိန်ကြာလာတာနဲ့အမျှဒဇာကန်တွေအသက်အန္တရာယ်ဆိုရင်စရာကောင်းတယ်လို့ဂါဇာဒေသကလူမှုအတွက်အစားအစာဆေးဝါးလိုအပ်ချက်တွေနဲ့ဒုက္ခရောက်နေသူတွေအတွက်အချိန်ဟာအရေးကြီးပါတယ်လို့လည်းသူကပြောခဲ့ပါတယ်။မြန်မာအပါအဝင်ကဘာတဝမ်းဘေးဒုက္ခမျိုးစုံကြုံတွေ့နေရတဲ့သူတွေအတွက်ဝိုင်းဝန်းစုတောင်းမြတ်တာပို့သပေးကြဖို့ပုံရဟန်းမင်းကြီးဖရန်စစ်ကကဘာတဝမ်းကခရီးယန်ဘာသာဝင်တွေကိုဒီကနေ့ထပ်မံတိုက်တွန်းလိုက်ပါတယ်။ယူကရိန်းမှာတိုက်ပွဲတွေပြင်းထန်နေချိန်မြန်မာနိုင်ငံမှာလည်းတိုက်ပွဲတွေပုံမှုပြင်းထန်လာနေပြီးစစ်ဘေးဒုက္ခသည်တွေတိတ်နဲ့ချီတိုးလာနေပါတယ်။အရှေ့လေပိုင်းဒေသမှာလည်းအစ္စရေးဟာမတ်စစ်ပွဲနဲ့တင်းမာမှုတွေတိုးလာနေတဲ့အတွက်ပုံရဟန်းမင်းကြီးကအခုလိုနိုင်ငံတကာအတိုင်းဝိုင်းကိုထပ်မံတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒေသရင်းနိုင်ငံတချို့မှာကူးစက်မှုတွေရှိနေတဲ့မြောက်ကျောက်ယောဂါကိုအနီးကပ်စောင့်ကြည့်မယ်အကြောင်းစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာလောလောဆယ်ဒီယောဂါကူးစက်နိုင်ခြေတိတ်မရှိသေးပေမဲ့အိန္ဒိယနိုင်ငံတွေမှာဖြစ်ပွားလာနေတဲ့အတွက်ကြောင့်သတိထားစောင့်ကြည့်တာတွေလှုပ်သွားမယ်အကြောင်းဒီလ19ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။အပြည်ဆိုင်ရာလေဆိပ်တွေစိတ်ကန်းတဲ့နေဆက်အဝင်ထွက်နေရာတွေမှာပါ ယောဂါစောင့်ကြည့်တာပြင်လူလူကြားမှာယောဂါကာကွယ်ရေးအသိပညာပေးတာတွေကိုအရှိန်မြင့်လှုပ်ဆောင်မဲ့အကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ဘုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Sidar Harden ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOE မြန်မာပိုင်းရဲ့ဘုဒ္ဓဘုညာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။This program